မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခပြည်လဲရေးဆောင်ရွက်မှုတွေအလွန်အမင်းနှေးကွေးနေတဲ့အပေါ်စိတ်ပျက်မိကြောင်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီး VVN Balakrishnan ကဒီကနေ့ပြောကြားလိုက်တယ်လို့စင်ကာပူအခြေစိုက် Channel News Asia သတင်းဌာနကကိုကာဘီရိုက်တာသတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လုပေးပြီးနိုင်ငံရေးအရာအဓိပ္ပာယ်ရှိတဲ့တွဲဆွန်ဆွေးနွေးမှုတွေအခုချိန်ထိဖြစ်မလာသေးတဲ့အပေါ်တရုတ်နိုင်ငံချုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့နဲ့တရုတ်အစိုးရတို့ရဲ့တွေ့ဆုံဆွေးနွေးမှုအတွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်စိတ်ပျက်မိကြောင်းအာဆီယံဝန်ကြီးတွေကတင်းကြီးတင်းကျပ်တဲ့သဘောထားပေးခဲ့ကြတယ်လို့လည်းရက်တာသတင်းမှာဖော်ပြထားပါတယ်။အထူးသဖြင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာ၏အာဆီယံအရေးပေါ်ဆွေးနွေးပွဲမှာရရှိခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေပေါ်ဖို့နှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကသတင်းတောက်တင်နဲ့တွေ့ဆုံစဉ်ထောက်ပြခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံချုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရဲ့ဝန်ကြီးများအဆင့်အထူးစီဝဲအတွင်းမြမအရေးကိုပါထက်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ